ဟုတ်ကဲ့ရှင်ဒီ writers သတင်းဌာနကမြန်မာပြည်အခြေစိုက်သတင်းတောင်နှစ်ယောက်ကိုဆိုရအာနာပိုင်ဘက်ကဖမ်းဆီးစစ်ဆေးနေတယ်လို့သတင်းတွေထွက်ပါတယ်ဆိုဦးမြင့်ကျော်တို့သတင်းမီဒီယာကောင်စီအနေနဲ့ဒီသတင်းတောင်နှစ်ယောက်ဖမ်းခံထားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဟိုဘာတွေများသိထားတာရှိပါလဲရှင
်ဟောကောင်စီကိုအဖွဲ့အစည်းအနေနဲ့တော့တရားဝင်အတိပေးလာတာတွေပြောကြားလာတာတွေတော့ဘာမှမရသေးဘူးဒါပေမဲ့ဒီပုဂ္ဂိုလ်အနေနဲ့တော့သတင်းသမားတွေအချင်းချင်းကြားတဲ့ကအတိပေးလာတဲ့ဟာတွေသတင်းသမားတွေအတိပြုတဲ့အချက်လက်တွေအဲ့ဒါတွေပဲသိရသေးတယ်သူတို့နှစ်ယောက်မင်းညာကဒီဟိုထောက်ချမ်းဟိုမင်္ဂလာရုံမြို့နယ်ထောက်ချမ်းမှာဖန်ခံရတယ်နောက်တစ်ခုတော့ပုံမှန်ကလက်ရှိရဲစခန်းမှာဖွင့်ထားတဲ့ပုံမှန်ကဟိုနိုင်ငံတော်ပြည်ဝချက်ဥပဒေလို့ခေါ်တဲ့ State Official Secret Act လို့ခေါ်တဲ့အဲ့ဒီဟာရဲ့အပိုင်3နဲ့လို့ဖွင့်ထားတယ်လို့လည်းအဲ့လိုကြားသိရတယ်ပေါ့နော
်ဟုတ်ကဲ့တရင်တချို့မှာတွေ့ရတာတော့ဒီရခိုင်ပြည်နယ်မောင်တော်လုံခြုံရေးရဲစခန်းအဖွဲ့ရဲ့ပေါ့နော်မိတ္တူစာတချို့ကြောင်းဆိုပြီးတော့တရင်တွေထွက်ပါတယ်အဲ့ဒါရောဟုတ်ပါလားဦးမြင့်ကျော်တို့ဘယ်လိုသိပါလဲရှင်
ဟုတ်ကဲ့ကျွန်တော်တို့ကြည့်ရတယ်အဲ့ဒီအချက်လက်တွေပါပါတယ်သတင်းသမားတွေကတော့တစ်ခါလေမှဒီဖြစ်စဉ်နဲ့ပတ်သက်လို့ရရှိတဲ့ဟိုမိတူတွေတို့အဲ့လိုအချက်လက်တွေပေးလာတယ်အဲ့ဒါကိုဒီဖြစ်စဉ်ကိုနားလည်အောင်ဖတ်ရတာရှိတယ်ဒီဖြစ်စဉ်ကိုလည်းနောက်ခေါ်တော့ကိုယ့်ရဲ့ဖုန်းထဲမှာဖြစ်စေတစ်ခါလေဟိုကိုယ့်ရဲ့ကွန်ပျူတာထဲမှာပဲဖြစ်စေဒါမျိုးတွေရှိနေတယ်ဒါပေမဲ့သတင်းသမားကဒါကိုသုံးခြင်းမသုံးခြင်းဆိုတာတော့ချင်းဝတ်ပိုင်းရောဒီဟာအများပြည်သူနဲ့သက်ဆိုင်တယ်လားမသက်ဆိုင်လားအဲ့ဒီဘက်မှာလည်းပိုင်းရှိတော့ပါနော်အခုဟာတော့ဒီလက်ဝဲမှာတွေ့ရှိတာ ਨੇ ဒီလိုမျိုးကြီးရွေးချက် ਨੇ ဟိုဆွဆွဲတဲ့ဟာတော့နည်းနည်းတော့ဟိုတံမြတ်ကြီးတဲ့သဘောဆွဆွဲတဲ့သဘောတော့ခြံတယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့ခုဒီ writers ကတရင်နောက်နှစ်ယောက်အဖမ်းခံရတာဟာဘာကြောင့်လို့ဒီဦးမြင့်ကျော်သုံးသပ်ပါလဲရှင
်ဟိုကျွန်တော်ကတော့ဒီရခိုင်ရေးနဲ့ပတ်သက်တဲ့တရင်ပေါ်ပြမှုတွေရဲ့ဟိုအကျိုးချက်ပေါ့နော်အဲ့လိုမျိုးကျွန်တော်တူတဲ့သုံးသပ်ချက်တော့အဲ့လိုမျိုးလို့ထင်တယ်ဒီပေါ်ပြချက်တချို့ကိုဟိုမကြိုက်တဲ့ဟာတွေရှိတာပေါ့နော်အဲ့ဒီမကြိုက်တဲ့ဟာတွေကကုလိုဟာဆရာဆရာမျိုးတွေ့ရခမတရားကဟိုပြစ်ပီးဖို့အတွက်ခွင့်လန်းတစ်ခုဒီပေါ်မျိုးဖြစ်သွားရင်တော့ဖြစ်ကောင်းဖြစ်နိုင်တယ်ပေါ့နော်ဒါကကုကတော့ဟိုစပြီးစစ်ဆေးတော့မရှိပါသေးတယ်ပြစ်ပီးတဲ့ဆင်မောက်ပြပါဒါပေမဲ့အဲ့လိုမျိုးဖြစ်မလားလို့ကျွန်တော်တို့ရဲ့စိုးရိမ်မှုကအဲ့ဒီဘက်ကိုစိုးရိမ်မှုတွေရှိနေကြဟု
တ်ကဲ့တခြားဘလို့ရည်ရွယ်ချက်တွေရှိအောင်မလဲဥမာရခိုင်ပြည်နယ်တရင်နဲ့ပတ်သက်ပြီးတော့တရင်တောက်တွေအပေါ်မှာဒါတတိပေးလိုက်တာဖိအားပေးမှုတစ်ခုလို့ရောဥမြင့်ကျော်မြင်ပါလားရှင်
ကျွန်တော်တို့ဟိုတံမြတ်ဖြစ်တာတွေတော့ရှိတာပေါ့နော်ဟိုဆိုလိုချင်တာတော့နိုင်ငံတကာသတင်းမီဒီယာတွေဟိုအချို့ကိုအဲ့ထက်မှမှဟိုဥမာ writer ဆိုရင်လည်းသူတို့ကဟိုဖော်ပြမှုတွေမကြိုက်ဘူးဆိုတဲ့ဟာမျိုးတွေရှိတာပေါ့နော်စိုးရရောတက်မလို့ပဲတော့အဲ့လိုမျိုးတွေဆိုတော့ဒီလိုမျိုးဖန်ဆီးတာဟာအဲ့လိုမျိုးအညိုအတေတစ်ခုညာလာဆိုရဲအဲ့လိုမျိုးတံမြတ်ဖြစ်မှုတွေလည်းရှိပါတယ်တခြားအကြောင်းရင်းတွေတော့ဟိုရှိကောင်းလည်းရှိနိုင်မယ်ဒါပေမဲ့ကျွန်တော်တို့တော့အဲ့ဒီချောင်းရင်တော့စဉ်းစားမိတာမရှိဘူး။ဟိုအခုလိုမီဒီယာကတော့ပေါ်ပြမှုတွေနဲ့ပတ်သက်တဲ့ဟာမျိုးလည်းဖြစ်ကောင်းဖြစ်နိုင်တယ်။နောက်ကတော့စောစောပြောသလိုရခိုင်နဲ့ပတ်သက်တဲ့ကိစ္စတွေဟိုမရေးသားရဲအောင်ဆိုတဲ့ဟာမျိုးလည်းဖြစ်ကောင်းဖြစ်နိုင်ပါတယ်။ဒီရဲ့တဲ့မျိုးလည်းရှိပါအောင်ရှိနေ
။ဟုတ်ကဲ့။သတင်းမီဒီယာကောင်စီအနေနဲ့ဒီအစိုးရဘိုင်းနဲ့ရောဒီစစ်တပ်ဘိုင်းနဲ့ရောညှိတဲ့အခါမှာဒီသတင်းသမားတွေနဲ့ဖြစ်လာတဲ့ပြဿနာတွေနော်ဟိုတိုင်ကြားမှုတွေအေးအေးမှုတွေကိုဟိုမလုတ်ခင်ပေါ့အကျိုးပြီးတော့သတင်းမီဒီယာကောင်စီနဲ့ညှိဖို့ဆိုပြီးတော့သတင်းမီဒီယာကောင်စီဘက်ကအကြိမ်ကြိမ်တင်ပြထားတယ်ဆိုတော့လေကျွန်တော်တို့သိထားပါတယ်အဲ့တော့ဖန်စီရဲ့အာဏာပိုင်ဘက်တွေရဲ့သတင်းမီဒီယာကောင်စီကိုဒီသတင်းတောက်တွေနဲ့ပတ်သက်ပြီးတော့ဟိုကြိုးပြီးညှိနှိုင်းတာအသိပေးတာအဲ့ဒါမျိုးတော့မရှိဘူးလားရှင်ဟုတ်ကဲ
့အခုချိန်ထိတော့မရှိဘူးဟိုဒီဘုံကဖြစ်ခဲ့တဲ့ကိစ္စမျိုးမှလည်းမလုတ်ခဲ့ဘူးနော်ဒီဘုံကသတင်းတော့တောင်းပန်းစီရဲ့ကိစ္စမျိုးမှလည်းမလုတ်ခဲ့ဘူးဟိုတချို့တော့သတင်းဖော်ပြမှုကိစ္စလိုမျိုးတွေမှာဒါလည်းသူတို့တရားရုံးမသွားခင်တိုင်ကြားတဲ့ဟာမျိုး yes ကမ်းမသွားခင်တိုင်ကြားတဲ့ဟာမျိုးတို့ချွာရရှိတယ်။ဒါပေမဲ့အခုလိုမျိုး on the spot ဖြစ်တဲ့ကိစ္စတွေမှာတော့အခုချိန်ထိကိုအဲ့လိုမျိုးတိုင်ကြားတဲ့ဟာမျိုးအခုချိန်ထိမရှိသေးဘူးနော
်။ဟုတ်ကဲ့။ဆိုတော့သတင်းမီဒီယာကောင်စီအနေနဲ့အခုဖမ်းခံထားရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုဆက်ပြီးဆောင်ရွက်ဖို့အစီအစဉ်တွေရှိမလဲရှင
့်။ဆိုတော့ပထမအနေနဲ့တော့သူတို့ဒီသတင်းဌာနကလည်းဟိုချက်လက်တွေတိပေးလာတာမျိုးစာပို့လာတာမျိုးအဲ့ဒါမျိုးလည်းဟိုဒီတရက်နှစ်အတွင်းစောင့်အောင်မှာပေါ့နော်။ပြီးတော့အဲ့ဒီအချက်လက်နောက်ကရဲဘက်ကထုတ်ပြောတဲ့အချက်လက်တွေအဲ့ဒါတွေပြီးတဲ့နောက်မှာဘလို့တဲဖွဲ့စီကိုဆက်တွယ်ပြီးဆောင်ရွက်ရမလဲဆိုတဲ့ဟာကိုကောင်စီကစီဝေးဟိုဆွေးနွေးပြီးတော့ဆုံးဖြတ်ကြပါလိမ့်မယ
်ဟုတ်ကဲ့ဆိုတော့ရခိုင်ပြည်နယ်ပြဿနာနဲ့ပတ်သက်ပြီးတော့သတင်းမီဒီယာဖော်ပြမှုတွေအပေါ်မှာအစိုးရဘက်ကဘလို့သဘောထားရှိတာတွေ့ရပါတယ်နောက်သတင်းတောက်တွေဘက်ကရောဒီသတင်းမီဒီယာဖော်ပြမှုအပိုင်းတွေနဲ့ပတ်သက်ပြီးတော့ရောဦးမြင့်ကျော်ဘလို့များသုံးသပ်ပါလဲရှင
်ဟိုပြောရင်တော့နှစ်ဖက်လုံးဟိုမအောင်ကြတဲ့ရှိနိုင်ငံတကာမီဒီယာဒီကသူတို့တီးတယ်လို့သူတို့ရဲ့တို့ရှုမြင်တဲ့ရှုထောင့်ကနေပေါ်ပြတဲ့ဟာလေဒီပြဿနာရဲ့ဟိုတစ်ခုလုံးကိုချုံငုံနဲ့နားလည်မှုမျိုးမရသေးဘူးဒါပေမဲ့ပြည်တွင်းနဲ့အစိုးရကလည်းသတင်းချက်လက်တွေ ကိုပိတ်ထားတာရဲ့တွားယူဖို့ကိုခွင့်မပြုတာရဲ့ပြည်တွင်းမီဒီယာတွေမှာလည်းအဲ့ဒီလောက်အားမရှိတာရဲ့မီဒီယာကိုနှက်ကန်တဲ့ကိုကအားမရှိတာရဲ့နောက်မီဒီယာတွေမှာလည်းတိုင်းတာတစ်ခုတည်းစင်ဆာပေါ့နော်အတိုင်းဝိုင်းဖြစ်စီတစ်ခုတခြားသောစင်ဆာတွေနဲ့ငွေကြေးအားဖြင့်မတက်နိုင်တဲ့အဲ့ဒီအပိုင်းတွေကြောင့်ဒီဖြစ်ဖြစ်ကြီးကိုတကယ်မီဒီယာကကောင်းကောင်းဟုတ်မှန်မှန်ကန်ကန်မပေါ်ပြနိုင်ခဲ့ကြဘူးလို့ကျွန်တော်ထင်ပါတယ်လက်ရှိအခြေအနေထိပေါ့
ဟုတ်ကဲ့ဆိုတော့အခုဒီနိုင်ငံတကာသတင်းမီဒီယာလိုလက်ခွင့်အဖွဲ့ကြီးတွေထောက်ပြတာကလည်းဒီ PNLD အစိုးရတက်လာပြီးတဲ့နောက်ပိုင်းမှာသတင်းမီဒီယာလိုလက်ခွင့်ဟာမျှော်မှန်းထားသလောက်เนาะဟိုလိုလက်ခွင့်မရှိလာဘူးဆိုတော့ထောက်ပြချက်တွေလည်းရှိပါတယ်ဆိုတော့ဒီအရင်66ဟလာဒီလိုပုံမှန်မျိုးနဲ့အရေးယူတဲ့ကိစ္စတွေအပြင်အခုလိုအခြေအနေမျိုးတွေကဟိုသတင်းမီဒီယာလိုလက်ခွင့်အတွက်ပိုးပြီးတော့ထောက်ပြစရာချိန်ချောက်စရာအနေအထားမျိုးရောဖြစ်ပါလားဦးမြင့်ကျော်ဘယ်လိုသုံးသပ်ပါလဲရှင
်ကျွန်တော်မြင်မှာတော့အခုလိုဖန်ဆီးတာမျိုးတွေအရေးယူတာမျိုးနောက်ကကိမြအပြစ်များပေးခဲ့လို့ရှိရင်တော့ချိန်ပြပါအောင်အဲ့ဒါတွေကနိုင်ငံဟိုမြန်မာနိုင်ငံသတင်းလုံးကခွင့်ရညွှန်းနေတဲ့ကိုချိန်ပြပါအောင်ကြာဆင်းနေမှာတည်ချပဲဒါပေမဲ့နောက်နှစ်မှာတွားပြီးတက်ရောက်လိမ့်မှာပေါ့နော်အခုဒီ2019အကုန်လိုဟာမျိုးမှာထွက်လာမယ်ဒီအစီအစဉ်ဆန်းလာမျိုးမှာဒါမျိုးတွေကချိန်ပြပါအောင်တက်ရောက်ဆင်းမှာတည်ချပါတယ်
ဟုတ်ကဲ့ဦးမြင့်ကျော်ခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်